စကိုင်းတိုင်းရင်းမပင်နဲ့ပလဲမြို့နယ်တွေမှာစစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်စစ်တပ်ကနယ်မြေရှင်းလင်းရေးစလုပ်တော့မလားလို့လည်းဒေသခံတွေကစဉ်းစားနေကြပါတယ်ရင်းမပင်နဲ့ပလဲအခြေအနေကိုနန်းနောင်ကတင်ပြပေးမှာပါ
စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကျဲရွာအနီးအလောင်းတော်ကတ္တပကာလမော်ရှိပွင့်ကြီးရင်းရနာစခန်းကဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့စစ်စေးရေးဂိတ်ခုကိုစက်တင်ဘာ10ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လေကြောင်းကပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးသေရရှိခဲ့ပြီးတော့နေမြေရှင်းလင်းတာမရှိသလိုတိုက်ပွဲဖြစ်တာမရှိဘဲပစ်ခတ်တာလို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
ရင်းမပင်မှာလေကြောင်းတိုက်ခိုက်မှုတစ်ခုလုပ်သွားတာဟုတ်ပါတယ်ဗျဒီတော့အဲဒီလောင်းတော့တဖာတောင်ကျိုးပေါ်ကပွင့်ကြီးပခန်းကိုဝင်ပြတာ။ဘိုက်ပေါ်မရှိဘူးဒီတိုင်းလည်းဟိုသူတို့တရင်ရလာပြီတဲ့ထောက်ပဲ။ဘာဘာဘာမှထိပ်မှုမရှိဘူးဒီမှာအဲ့နေရာမှာစစ်တပ်လည်းမရှိဘူးပေါ့နော်။ဟောရေဘောတက်ခုပြီးရတော့လက်ကဝတ်ကိုဟိုစီချစ်သွားတယ်။အခုလောလောဆယ်ဆီဝကူတမ်းခံနေရပေါ့နော်။ဟိုကျွန်တော်တို့ဘမိုင်းဝင်နေပြီပေါ့နော်။လောင်းတော့ကတော့နေနေဘူး။အချင်းချင်းနေတဲ့အဖွဲရှိတယ်အဲ့တော့ကျွန်တော်ညဒီနေ့ပြီးတော့ဒီလောင်းကလေးပေါ်နေနေသိသိမှုပေါ့နော်လောက်ခါလေးဥစားလေးအဲ့ဒီအဖွဲ့ကိုတင်းရလာပြတာထင်တာပဲ
ရင်းမပင်ထဲကနေရာတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေမှာစစ်တပ်နဲ့ပတ်သက်ဆက်ဆက်သူတွေအပြင်စစ်တပ်ထုတ်ကုန်တွေမဝင်ရောက်လာဖို့အလောင်းတော်ကတပနေမြေမှာတစ်ခိုးထုတ်တာတွေအပြင်တော်ရင်တရစ်ဆန်တွေတရားမဝင်တပ်ဖြတ်သားတွေကိုကာကွယ်ဖို့ကိစ္စခန်းတွေချပြီးတော့စစ်ဆေးတာတွေရှင်းနေပါတယ်တဆက်တည်းမှာပဲပလဲမြို့နယ်မှာလဲစက်တင်ဘာ9ရက်ကဒေသခံကာကွယ်ရေးတပ်စခန်းလို့ယူဆရတဲ့နေရာတစ်ခုကိုလဲစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဒါအပြင်စစ်တပ်ကနေမြေရှင်းလင်းဖို့လုပ်နေတဲ့အတွက်ဒေသခံတွေမှာစိုးရိမ်ပြီးတော့တင်းရှောင်ဖို့ပြင်ဆင်နေကြရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့အတဝန်ရှိသူတဦးကအခုလိုပြောပါတယ
်။ဒီကနမဘာဒဲလ်ချင်းတော့ဒီကနေကတော့တော့မတကြီးကနမှာကျွန်တော်ပြည်သူ့ကော်မတီတပ်ဖွဲ့စခန်းရှိတယ်လို့ယူဆချက်နဲ့ကျင်းပနဲ့လာပြစ်သွားတာလို့ပြောပါတယ်ကြည့်သူလူပြောင်းမှာဖြစ်တယ်မှုတော့မရှိပါဘူးဆာပါလိမ့်မယ်ပြည်သူကတော့လေနဲ့လာရင်ကြောက်လန့်လာပုံနော်ဒီလိုတော့ပြန်လာဖြစ်သွားတာ
လက်ရှိအချိန်မှာစစ်တပ်ဟာပလဲမြို့ပေါ်ကနေကျွေးရော်ရီဖက်ကိုနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွေ့စစ်တပ်လာနိုင်တယ်လို့ယူဆရတဲ့လမ်းတစ်လျှောက်ကမကြီးကွကျွမ်ဘိုကုံတံပောက်ကန်ကြီးညောင်ကုန်းစတဲ့ကြေးရွာကဒေသခံအများအပြားဟာဘေးလွတ်ရာတိမ်းရှောင်ဖို့ပြင်ဆင်နေကြပါတယ်။စစ်တပ်ကနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွေ့စစ်ရေးတင်းမာနေပြီးတော့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။